မင်္ဂလာပါရှင်2020ပြည့်နှစ် January 8ရက်ဗုဒ္ဓဟူးနေ့ညနေဘက် VOA အစီအစဉ်တွေကို American ပြည်ထောင်စုမြို့တော် Washington DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီ။ဒိုင်းဒိုမီတာ18 19နဲ့ 25 တို့ကနေဖမ်းယူနိုင်နိုင်ကြပါရဲ့ရှင်။ကျွန်မခွန်ညိုပါအခုညနေခင်းအစီအစဉ်တွေတာဝန်ယူပါမယ်ရှင်
။ကျွန်တော်အောင်လင်းဦးပါဒီညနေနားဆင်ရမယ့်သတင်းတွေမှာတော့ American တပ်ဖွဲ့တွေခြေစပ်ထားတဲ့ Iran နိုင်ငံကလေတက်စကန်တခုကိုအီရန်နိုင်ငံကမစ်ပက်ထင်းတန်မစ်ဆိုင်တုံးဒါဇင်နဲ့ချီပစ်ခတ်တက်ခိုက်ပါတယ်။အီရန်နိုင်ငံတဟီရန်မြို့တော်လေယင်ကွင်းကနေပြန်တက်လာပြီးမကြာခင်မှာပဲယူကရိန်းလေယာဉ်ဒဇင်ပစ်ချက်ရာကလေယင်ပေါ်မှာလိုက်ပါလာသူ180ကျော်သေဆုံးသွားပါတယ်။ဒီလိုထိတ်တန့်ရောက်နိုင်ငံတကာသတင်းတွေကိုတော့နန်းလောင်နဲ့အတူညင်ညာပေးသွားမှာပါ။
အခုညနေခင်းဆက်ပြီးတော့နားဆင်ရမယ့်သတင်းလွှာတွေထဲမှာတော့ဒီကနေ့စိတ်လူအများစိတ်ဝင်တစားနားဆင်စောင့်နာထောင်နေကြတဲ့အမေရိကန်နဲ့အီရန်ကြားကစစ်ရေးတင်းမာနေတဲ့အခြေအနေကိုအရင်ဆုံးပြောပြပေးမှဖြစ်သလိုမြန်မာပြည်ဆိုင်ရာသတင်းလွှာတွေမှာတော့ဒီကနေ့နေပြည်တော်မှာကျင်းပခဲ့တဲ့ပြည်ထောင်စုငြိမ်းချမ်းရေးညီလာခံမှာဒေါက်အောင်ဆန်းစုကြည်ကအချင်းချင်းတိုင်ပင်ညှိနှိုင်းဆောင်ရွက်ကြဖို့အခုလိုပြောသွားပါဗျာ။မတူညီတ
ာတွေကိုတူညီလာအောင်ဒီကတော့အလုံးကြီးညှိနှိုင်းနိုင်တဲ့အနေနဲ့အခြေချပြအောင်ဖြစ်ပါတယ်။ညီလာပိုင်းဆိုင်ရာဝဲလွဲမှုတွေကိုအပြန်အလှန်ကားလည်းအပြန်အလှန်ယုံကြည်မှု
အခုလိုငြိမ်းချမ်းရေးဆွေးနွေးနေကြပေမဲ့ရခိုင်ပြည်နယ်နဲ့ချင်းပြည်နယ်ကတချို့မြို့တွေမှာတော့အစိုးရတပ်နဲ့ရခိုင်လက်နက်ကိုင်ဖွဲ့ AA တို့ကြားမှာတိုက်ပွဲတွေဟာဒီကနေ့ထိဖြစ်နေစေဆိုတဲ့အခြေအနေကိုလည်းပြောပြပေးပါပါရှင်။ဒီလိုသတင်းလွှာတွေမတိုင်ခင်အခုအရင်ဆုံးတော့ထိတ်တန့်ရောက်နေတဲ့ဒေသရင်းနဲ့နိုင်ငံတကာသတင်းတွေကိုကိုအောင်လွင်ဦးနဲ့နန်းလောင်တို့ပြောပြပေးပါမယ်ရှင
်။ American တပ်ဖွဲ့တွေခြေစိုက်ထားတဲ့ Iran နိုင်ငံတွင်က latest scan ခုကို Iran နိုင်ငံကပက်ထင်းတန်မစ်ဆိုင်တုံးဒါဇင်နဲ့ချီပစ်ခတ်တက်ခိုက်ခဲ့ပါတယ်။အီရန်ထိတ်တန့်တမှုတူကိုအမေရိကန်ကလေကြောင်းကနေတက်ခိုက်သွတ်သွင်းခဲ့တဲ့ပေါ်လက်တုံ့ပြန်မှုအီရန်ခေါင်းဆောင်တွေချင်းချောက်ခဲ့ပြီးရပ်ပိုင်းအတွင်းမှာပဲပစ်ခတ်မှုဖြစ်ခဲ့တာပါ။အီရန်ဘာသာရေးခေါင်းဆောင်အယာတိုလာအလီခါမေနီကတော့အမေရိကန်ကိုပားရိုက်ပြီးလက်တုံ့ပြန်လိုက်တဲ့တက်ခိုက်မှုဖြစ်ပြောဆိုလိုက်တယ်လို့ဒေသတွင်းမှာအမေရိကန်ကခြေချနေတာပြီးအဆုံးသတ်ချင်တန်ပြီးဆိုပြီးတော့လည်းပြောဆိုသွားပါတယ်။အမေရိကန်သမ္မတဒေါ်နယ်ထရန့်ကလည်းတက်ခိုက်မှုနဲ့ပတ်သက်လို့ဒီနေ့စောပိုင်းထုတ်ပြန်ပြောဆိုလိမ့်မယ်လို့ခန့်မှန်းရပါတယ်။တကယ်မှုဖြစ်ပြီးနိုင်ပိုင်းတွင်သမ္မတထရန့်ကလူ Twitter လူမှုကွန်ရက်ကနေပြောဆိုခဲ့ရမှာတော့တကယ်မှုအတိုင်းတာကိုစစ်ဆဲနေစေဖြစ်တဲ့အကြောင်းနဲ့လက်တလောသိရသလောက်အခြေအနေမဆိုးတဲ့အကြောင်းပြောဆိုထားတာပါ။အမေရိကန်ဟာကမ္ဘာပေါ်မှာအင်အားအကောင်းဆုံးနဲ့ကမ္ဘာပေါ်ကနေရာတိုင်းမှာလက်နက်ပစ္စည်းကရိယာအပြည့်အစုံတပ်ဆင်ထားတဲ့စစ်တပ်လည်းရှိနေတဲ့အကြောင်းပြောဆိုခဲ့ပါတယ်။တကယ်မှုတွင် UN တပ်ဖွဲ့တွေထိခိုက်သေးဆုံးမှုမရှိတဲ့အကြောင်းနဲ့အမေရိကန်ဥဆောင်တဲ့မဟာမိတ်တပ်ဖွဲ့အနေနဲ့ထိခိုက်သေးဆုံးတဲ့သတင်းတွေမကြားရတဲ့အကြောင်း UN ဝန်ကြီးကျုပ်ယုံကလည်းပြောဆိုခဲ့တာပါ။အီရန်နိုင်ငံကလက်တုံ့ပြန်တက်ခိုက်မဲ့အကြောင်းအီရန်နိုင်ငံကိုအတိပေးခဲ့တဲ့အကြောင်းလည်းထုတ်ပြန်ချက်မှာဖော်ပြထားပါတယ်။ချုပ်ချာအာဏာကိုထိပါတဲ့ရန်လိုတဲ့လုပ်ရည်အဖြစ်ပြောဆိုမှုတွေကိုလည်းကြေညာချက်မှာပယ်ချထားခဲ့ပြီးအမေရိကန်နဲ့အီရန်တို့ကြားတင်းမာမှုတွေကနေစစ်ပွဲအဆင့်ထိဖြစ်မလာအောင်ထိန်းသိမ်းရဖို့လည်းတိုက်တွန်းခဲ့တာပါ။အီရန်နိုင်ငံခြားရေးဝန်ကြီးမိုဟာမက်ယာဗစ်ဇာရီဖ်ကတော့တိုင်းပြည်ကိုကာကွယ်ဖို့အကန့်အသတ်နဲ့ဆောင်ရွက်ခဲ့တာဖြစ်တဲ့အကြောင်း Twitter လူမှုကွန်ရက်ကနေပြောဆိုခဲ့ပါတယ်။စစ်ဖြစ်ဖို့မလိုလားပါပဲရန်လိုတဲ့လုပ်ရက်တွေကိုတော့ကာကွယ်သွားမှာဖြစ်တဲ့အကြောင်းလဲအီရန်နိုင်ငံခြားရေးဝန်ကြီးကပြောဆိုခဲ့တာပါ။ပြီးခဲ့တဲ့သတင်းနှစ်ပတ်အတွင်းအမေရိကန်နဲ့အီရန်နိုင်ငံတို့ကြားတင်းမာမှုတွေကြီးထွားလာနေချိန်မှာပဲအီရန်နိုင်ငံကမစ်ဆိုင်းတုံးတွေနဲ့ပစ်ခတ်တိုက်ခိုက်ခဲ့တာလည်းဖြစ်ပါတယ်။အီရန်နိုင်ငံဘက်ကရမ်မြို့တော်အနောက်ဘက်ကီလိုမီတာ60အကွာမှာရှိတဲ့ El Asad Litaskan နဲ့ Kartish Tita အဘိမှာရှိတဲ့စခန်းတွေကိုအီရန်နိုင်ငံကပြစ်မှတ်ထားတက်ခတ်ခဲ့တာဖြစ်တဲ့အကြောင်းလဲအမေရိကန်ပင်ဒဂွန်စစ်တမ်းနယ်ချုပ်ကအတိအပြုပြောဆိုထားပါတယ်
။အီရတ်နိုင်ငံတွင်အမေရိကန်နဲ့အီရန်တို့အပြန်အလှန်ပြစ်ခတ်တက်ခဲ့တဲ့လောက်ရတွေကြောင့်တင်မာမှုတွေရောကြသွားအောင်လုပ်ကြဖို့အစိုးရအဖွဲ့တွေကတိုက်တွန်းနေပါတယ်။လက်ရှိပဋိပက္ခတွေဟာဒေတာရီနမ်ကအားလုံးအပေါ်မှာပါတည်ရမှုရှိတဲ့အတွက်လက်နက်အသုံးပြုမှုတွေရပ်ပြီးတော့တွေ့ဆုံဆွေးနွေးကြပါလို့ဥရောပကော်မရှင်ဥက္ကဋ္ဌအာဆူလာဗန်ဒါလီယန်ကပြောပါတယ်။ဗြိတိသျှနိုင်ငံခြားရေးဝန်ကြီးဒိုမနစ်ရပ်ကလည်းဗြိတိန်တပ်ဖွဲ့ဝင်တွေအပါအဝင်အမေရိကန်နဲ့ညွမောင်းအဖွဲ့တွေအခြေစိုက်ရာအီရတ်နိုင်ငံထက်ကတက်စကန်တစ်ခုကိုအီရန်ကဒုံးကျည်ရင်းနဲ့တိုက်ခိုက်ခဲ့တဲ့လောက်ရက်ကိုဒီကနေ့ပဲပြစ်တင်ရှုံးချပါတယ်။တင်းမာမှုတွေပြောသွားအောင်လှုပ်စီမဲ့အရေးပေါ်လုပ်ငန်းတွေလုပ်ဖို့နဲ့အခုလိုအနိုင်များတဲ့မစင်မချင်းတိုက်ခိုက်မှုတွေထပ်မလုပ်ဖို့ဗြိတိန်နိုင်ငံကတိုက်တွန်းပါတယ်လို့လည်းဝန်ကြီးရပ်ကပြောဆိုခဲ့ပါတယ်။ဒေသရင်းစစ်ပွဲဖြစ်လာရင်အဲအစ္စလာမစ်တွေပဲအကျိုးရှိလိမ့်မယ်လို့လည်းဝန်ကြီးကပြောဆိုသွားပါတယ်။အီရတ်နိုင်ငံမှာတပ်ဆွဲထားတဲ့ညွန့်ပေါင်းတပ်ရဲ့စစ်စင်ရေးတွေမှာ IS အစွန်ရောက်တွေကိုချေမှုန်းဖို့လည်းအဓိကပါဝင်ပါတယ်။တရုတ်နိုင်ငံခြားရေးဝန်ကြီးဌာနပြောခွင့်ရသူကောင်ရှောင်းကတော့အာလုံးထင်းထင်းထင်းထင်းလောက်ကင်ဖို့တိုက်တွန်းသွားသလိုဒေသရင်းငြိမ်းချမ်းရေးနဲ့တည်ငြိမ်ရေးအတွက်တွေ့ဆုံဆွေးနွေးအဖြစ်ရှာ ချဖို့လည်းတိုက်တွန်းတောင်းဆိုသွားပါတယ်။အရှေ့အလယ်ပိုင်းကအခြေအနေပေါ်ဆိုရင်ကြောင့်ပြောဆိုလာတဲ့ဂျပန်အစိုးရအဖွဲ့အတွင်းဝန်ချုပ်ယိုရှီဟီဒီဆူဂါကလည်းအမေရိကန်အီရန်ဆက်ဆံရေးတိုးတက်ဖို့တန်တမာရေးနီလာနဲ့နိုင်ငံအားလုံးပါဝင်ဆောင်ရွက်ကြဖို့တိုက်တွန်းပြောဆိုသွားပါတယ်။
ယူရိုနိုင်ငံတဟီရန်မြို့တော်လေယာဉ်ဝင်းကနေပြန်တက်လာပြီးသိမ့်မချခင်မှာပဲပြစ်ချသွားခဲ့တဲ့ယူကရိန်းနိုင်ငံကလေကြောင်းပိုင်လေယာဉ်ပေါ်မှာလိုက်ပါတာသူအလုံးတင်ဆုံသွားတဲ့အကြောင်းယူကရိန်းသမ္မတဗလာဒီမီယာဇယ်လင်စကီကဒီနေ့ပဲအတည်ပြုပြောဆိုလိုက်ပါတယ်။ခီးတဲ့169ယောက်နဲ့လေယာဉ်ဝင်းတန်း9ဦးလိုက်ပါလာတဲ့လေယာဉ်ဟာကီယက်မြို့ကိုဥတီပြန်တမ်းမှုလေစစ်ကထွက်ခွာလာခြင်းပြစ်ချခဲ့တာဖြစ်ကြောင်းယူကရိန်းဝန်ကြီးချုပ်ကလည်းပြောဆိုခဲ့တာပါ။လင်းပြကြတဲ့အကြောင်းရင်းကတော့အာဏာပိုင်နဲ့စုံစမ်းစစ်ဆေးနေစေဖြစ်ပြီးအီရန်စိုးရွားတဲ့တရင်ကတော့ဆက်ချုပ်ရုံးမှုကြောင့်ဖြစ်နိုင်တဲ့အကြောင်းပြောဆိုထားပေမဲ့တရားဝင်တော့အတည်မပြုရသေးပါဘူး။ယူကရိန်းနိုင်ငံကလေကြောင်းလိုင်းရဲ့ဥက္ကဋ္ဌအီဗန်တိုင်နေကတော့ပြကြခဲ့တဲ့လေယာဉ်ဟာလေကြောင်းလိုင်းမှာအကောင်းဆုံးလေယာဉ်ဒဇင်းဖြစ်တယ်လို့လေယာဉ်ဝင်တဲ့နေရာလဲထူးချွန်ပြီးအားကိုးရတဲ့သူတွေဖြစ်တဲ့အကြောင်းသတင်းစာရှင်းလင်းပွဲမှာပြောဆိုခဲ့တာပါ။ဒီကနေ့လင်းပြစ်ချမှုဖြစ်ခဲ့ပြီးတဲ့နောက်အီရန်နိုင်ငံကိုပြေးဆွဲနေတဲ့ခီးစဉ်တွေကိုလည်းလေကြောင်းလိုင်းကအကန့်အသတ်မရှိရန်နာထားလိုက်ပါတယ်။ဒေသုံးသူတွေထဲမှာတော့အီရန်နိုင်ငံက82ယောက်၊ကနေဒါက63ယောက်၊ယူကရိန်းက17ယောက်၊ဆွီဒင်က10ယောက်၊အာဖဂန်နစ္စတန်နိုင်ငံက4ယောက်နဲ့ဂျာမနီနဲ့ဗြိတိန်နိုင်ငံတို့က3ယောက်စီဖြစ်တဲ့အကြောင်းလဲယူကရိန်းနိုင်ငံရဲ့ဝန်ကြီးဗာဒင်ပရက်စတက်ကိုကအတည်ပြုပြောဆိုခဲ့တာပါ။ဒီဆုံးသူတွေအတွက်ဝန်ထဲကြောင်းနဲ့ပြစ်ချမှုကိုဆက်လက်စုံစမ်းစစ်ဆေးနေစေဖြစ်ကြောင်းလည်းပြောဆိုခဲ့ပါတယ်။လင်းထုတ်လုပ်တဲ့ဘောင်းကုမ္ပဏီကလည်းပြစ်ချမှုနဲ့ပတ်သက်လို့အချက်အလက်တွေကိုစုဆောင်းနေတဲ့ကြောင်းပြောဆိုခဲ့ပါတယ်
။အမေရိကန်ပြည်ထောင်စုနဲ့အီရန်နိုင်ငံကြားတင်မာမှုတွေတိုးလာနေတာကြောင့်ဟော်မုစ်ဂျီလက်ကျားနဲ့အနီးတစ်ဝိုက်အပြည်ပြည်ဆိုင်ရာဟေးချောင်းတွာလာမှုပေါ်ကာကွယ်ဖို့ရည်ရွယ်ချက်နဲ့လုပ်တဲ့စီရေလက်ကျင်မှုတွေမှာပါဝင်နိုင်ခြင်းရှိတဲ့တောင်ကိုရီးယားနိုင်ငံအတွက်အခက်တွေ့စေပါတယ်။အမေရိကန်နဲ့အီရန်ပဋိပက္ခမှာကြားညာနိုင်ခြင်းရှိတဲ့အတွက်ဒီစီရေလက်ကျင်မှုမှာပါဝင်ဖို့အမေရိကန်ရဲ့ကမ်းလှမ်းချက်ကိုညှင်းပယ်တာတမမဟုတ်ပြန်ပြီးတော့သုံးသပ်တာမျိုးလုပ်ဖို့တောင်ကိုရီးယားအစိုးရကိုတောင်းဆိုမှုတွေလည်းတိုးလာနေတာပါ။အမေရိကန်တပ်ဖွဲ့အပါအဝင်ညွှန်ပေါင်းတပ်တွေအခြေစိုက်ထားတဲ့အီရတ်နိုင်ငံထဲကစစ်အခြေစိုက်စခန်းနှစ်ခုထပ်မံတဲ့ကိုအီရန်တို့ကဒုံးကျည်တွေတရားစင်လောက်နဲ့ပြစ်ခတ်တိုက်ခဲ့တဲ့ဆိုတဲ့အတွက်ပုတ်ထူးနေမှာအခြေအနေတွေပိုးပြီးတော့တင်မာလာတာပါ။ပြစ်ခတ်တဲ့တပတ်ကအမေရိကန်ရဲ့ဒရုန်းယာဉ်နဲ့တိုက်ခတ်မှုကြောင့်အီရတ်နိုင်ငံမျိုးတော်ဘက်ဒက်လေဆိပ်နားမှာအီရန်ထိတ်တန့်တမူကြီးကာဆမ်ဆိုလီမနီတည်ဆုံခဲ့ရတာကိုလက်တော့မြန်တဲ့အနေနဲ့အခုလိုတိုက်ခိုက်တာလို့အီရန်တာဝန်ရှိသူတွေကပြောပါတယ်။အမေရိကန်ဟာတောင်ကိုရီးယားနိုင်ငံအတွက်မဟာမိတ်လည်းဖြစ်သလိုအီရန်နိုင်ငံကလည်းတောင်ကိုရီးယားအတွက်ကုန်သွယ်ရေးမိတ်ဖက်နိုင်ငံဖြစ်မဲ့အလားအလာတွေရှိနေတာကြောင့်အခုလိုဖိကျက်နှက်ကြအနေအထားကိုရောက်လာနေတာလည်းဖြစ်ပါတယ်။
VOA American သံညနေဘက်မြန်မာဘာသာစီစဉ်တွေကိုညနေ6နာရီခွဲကနေညနေ9နာရီအထိလိုင်းဒိုမီတာ70 kHz 1683ရလိုင်းဒိုမီတာ19 kHz 15563ရလိုင်းဒိုမီတာ25 kHz 11965တို့ကနေထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
VOA American သံမြန်မာဘာသာစီစဉ်ရဲ့ဗုဒ္ဓနေ့ညနေခင်းသတင်းတွေကိုဆက်လက်ကြီးညာနေပါတယ်ဆိုမာလီယာနိုင်ငံမိုဂါဒီရှုမြို့တော်မှာသမ္မတနန်းတော်နဲ့အစိုးရစာအုပ်ရဲ့အနီးလူသုံးယောက်သေဆုံးခဲ့တဲ့ဘုံပေါက်ကွဲမှုဟာသူတို့လက်ချက်ဖြစ်တဲ့အကြောင်းအယ်ရှာဘတ်စစ်သွေးကြောအဖွဲ့ကဒီနေ့ပဲကြေညာပါတယ်။အယ်ခိုင်ရာချမ်ပီယံဖွဲ့နဲ့ဆက်နွယ်တဲ့အယ်ရှာဘတ်စစ်သွေးကြောအုပ်စုဟာလွန်ခဲ့တဲ့သတင်းနှစ်ပတ်လောက်ကစလို့ဆိုမာလီယာနဲ့အင်းနီးချင်းကင်ညာနိုင်ငံတွေမှာတိုက်ခိုက်မှုတွေတိုးမြင့်လာနေတာပါ။ဒီကနေ့ဘုံပေါက်ကွဲမှုမှာလူသုံးဦးသေဆုံးခဲ့ကြောင်းလည်းမြို့တော်ဝင်ဆလီဟာဆန်အိုမာကကြေညာချက်ထုတ်ပြန်ပြောဆိုထားပါတယ်။သမ္မတနန်းတော်ပြည်ထောင်စုဝန်ကြီးချုပ်နဲ့လွှတ်တော်နီလန်းဆောင်မှာပေါက်ကွဲမှုဖြစ်ပွားခဲ့တာပါ။ပေါက်ကွဲမှုကြောင့်အမျိုးသမီး၃ဦးပါဝင်လူ၁၁ယောက်တည်းရတဲ့အကြောင်းလဲအရေးပေါ်ဝင်တဲ့တာဝန်ရှိသူတူကိုကူကပ်ပြီးရိုက်တာသတင်းကဖော်ပြပါရတယ်။အဲရှာဘက်စစ်သွေးကြောအစုကတော့တက်ကတ်မှုကသူတို့လက်ချက်ဖြစ်တဲ့အကြောင်းကြေညာခဲ့တယ်လို့အစိုးရအနေနဲ့မူဂါဒီရှုမြို့တော်အချက်ချနေရာတွေကိုလုံခြုံအောင်အကာအကွယ်ပေးနိုင်စွမ်းမရှိကြောင်းလဲပြောဆိုခဲ့တာပါ။ပြည်ခဲ့တဲ့တနင်္ဂနွေနေ့မှာတော့ဆိုမာလီယာနိုင်ငံနဲ့နယ်စပ်ကင်ညာနိုင်ငံတွေကစစ်ကန်တခုကိုစစ်သွေးကြောအဖွဲ့ကတက်ကတ်ခဲ့ရမှာအမေရိကန်စစ်သည်2ဦးနဲ့ကန်ထရိုက်ဝင်တဲ့2ဦးသေဆုံးခဲ့ပါတယ်။ပြီးခဲ့တဲ့ဒီဇင်ဘာ28ရက်နေ့တုန်းကလည်းဆိုမာလီယာနိုင်ငံမိုဂါဒီရှုမြို့တော်ကလူစီကာယာအရမ်းမှာထရက်ကားတစ်စင်းနဲ့ဘုံခွဲတက်ခဲ့ရခဲ့ရကလူ90အထိသေဆုံးခဲ့တဲ့တက်ခဲမှုဟာသူတို့လက်ချက်ဖြစ်တဲ့အကြောင်းလဲအယ်ရှာဘတ်စစ်သွေးကြောအဖွဲ့ကကြေညာခဲ့တာပါ။တက်ခဲမှုဟာဆိုမာလီယာနိုင်ငံမှာနှစ်နှစ်အတွင်းအသေးပြောက်အများဆုံးလဲဖြစ်ခဲ့ပါတယ်။
အင်းရအစိုးရရဲ့စီးပွားရေးမော်ရပေါ်တန်းနေချီတဲ့လို့တမရီဒီကနေ့လက်မော်ထွက်စန့်ကျင်ဆန္ဒပြတဲ့အတွက်အိန္ဒိယရဲ့ဗန်လုံငန်းနဲ့တခြားစီးပွားရေးလုပ်ငန်းတွေထုခိုက်နေနာနေရပါတယ်။ Air India လေကြောင်းလိုင်းအပါအဝင်အစိုးရပိုင်းကုမ္ပဏီအတော်များများကိုပုဂ္ဂလိကလက်ထဲရောင်းချပေးမဲ့အစီအစဉ်ပေါ်အဓိကစာဆန္ဒပြနေတာပါ။အလို့တမတက်မကစစ်ခုရဲ့တိုက်တွန်းချက်နဲ့ New Delhi မြို့အပါအဝင်အခြားပြည်နယ်မြို့အတော်များများကအလို့တမတွေအခုလိုလက်မှတ်တွေပေါ်ထွက်ဆန္ဒပြနေတာပါ။ အာတန်အနောက်ဘန်ကောနဲ့ကာရာလာပြည်နယ်ကလက်မကြီးရနဲ့ယထာလန်တွေကိုပိတ်ဆို့ပြီးတော့ဆန္ဒပြနေတဲ့အတွက်ယထာလန်ကာလန်အတော်အလာတွေရနေတယ်လို့ Press Trust of India သတင်းဌာနကပြောပါရယ်။တဘာဝရင်းမြစ်တွင်တဲ့အစိုးရပိုင်းပစ္စည်းတွေရောင်းချမဲ့အစည်းအဝေးကိုအလုံသမားတွေကန့်ကွက်ဆန္ဒပြတာဖြစ်တယ်လို့ကုန်သွယ်ရေးသမဂ္ဂဥက္ကဋ္ဌအမာဂျစ်ကူရာကပြောပါရယ်။ကြောက်မီသွေးရင်းနှံဝင်ငွေခွန်နဲ့အစိုးရဝန်ဆောင်မှုလုပ်ငန်းကဏ္ဍတွေကိုရောင်းချမဲ့အစည်းအဝေးနဲ့ပတ်သက်ပြီးတော့ဒါကိုကာကွယ်တဲ့အနေနဲ့ပြည်နယ်15ခုကနေ76ခုလောက်ကဆန္ဒပြပွဲတွေမှာပါဝင်လာတဲ့အလုပ်သမားတွေတရားရခိုင်နှုန်းလောက်ရှိတယ်လို့သူကပြောပါတယ်။ Air India လေကြောင်းလိုင်း Bharat Yanan Company, India Timor Kongsi Po Saung Yin Corporation နဲ့ India Container Corporation တွေကိုအစိုးရကအရောင်းချလိုက်ရင်အလုပ်သမားထောင်ပေါင်းများစွာအလုပ်လက်မဲ့ဖြစ်လိမ့်မယ်လို့အလုပ်သမားသမဂ္ဂတွေကပြောပါတယ်။ India အစိုးရကတော့ဒီလုပ်ငန်းတွေကနေနှစ်တွင်နဲ့ချီအရှုံးပေါ်နေတဲ့အတွက်အခုလိုရောင်းချဖို့စီစဉ်တာလို့ပြောပါတယ်။
အင်ဒိုနီးရှားနဲ့တရုတ်နိုင်ငံတို့ကြားနယ်မြေပိုင်ဆိုင်မှုတွေပြဿနာပေါ်နေချိန်မှာပဲအငင်းပွားနေတဲ့ကျွန်းတစ်ခုကိုပိုင်ဆိုင်ရောက်ပြသတဲ့အနေနဲ့အင်ဒိုနီးရှားသမ္မတဂျိုကိုဝီဒိုဒိုဒီနေ့ပဲတွားရောက်ပါတယ်။အင်ဒိုနီးရှားနိုင်ငံမြောက်ပိုင်းကနာတူနာကျွန်းစုနီးရေပြင်ကိုတရုတ်ကမ်းခြေဆောင်တင်မောဒစင်ရဲ့အဆောက်ရှောက်နဲ့ငါးပန်းတင်မောတွေဝင်ရောက်ခဲ့တဲ့အတွက်တရုတ်တမ္မတကြီးကိုအင်ဒိုနီးရှားနိုင်ငံကစင့်ခေါ်ကန့်ကွက်ခဲ့တဲ့ပြီးခဲ့တဲ့ဒီဇင်ဘာလလယ်ကစလို့နှစ်ဖက်ကြားထိတ်တဲရင်ဆိုင်မှုတွေပေါ်ပေါက်နေတာပါ။နာတူနာဘာသာကျွန်းကိုရောက်လာတဲ့အင်ဒိုနီးရှားသမ္မတကတော့အငင်းပွားနေတဲ့ရေပိုင်နဲ့ကိုအင်ဒိုနီးရှားနိုင်ငံကသာပိုင်ဆိုင်နေကြောင်းသတင်းတော်တွေကိုပြောဆိုသွားပါတယ်။အင်ဒိုနီးရှားသမ္မတဟာကျွန်းပေါ်မှာငါးဖမ်းသမားတွေနဲ့လည်းတွေ့ဆုံခဲ့တာပါ။ဒီသတင်းပတ်ဆောင်းမှာတော့ကျွန်းနီးရေပြင်နဲ့ဝေးရင်မှာကင်းလဲဖို့တင်မောတွေတိုက်လေရင်တွေကိုလည်းအင်ဒိုနီးရှားနိုင်ငံကဆီလွတ်ခဲ့ပါတယ်။ပိုင်ဆိုင်မှုအတွက်အငင်းပွားနေတဲ့ရေပြင်မှာဒီနေ့စောပိုင်းအထိတရုတ်နိုင်ငံကကမ်းခြေဆောင်တင်မော20နဲ့အင်ဒိုနီးရှားနိုင်ငံကတင်မော10ဆင်းကင်းလည်နေတဲ့အကြောင်းလဲအင်ဒိုနီးရှားရေကြောင်းလုံခြုံရေးအေဂျင်စီညွှန်ကြားရေးမှူးကိုကိုကပီရိုက်တာသတင်းကဖော်ပြခဲ့တာပါ။တရုတ်နိုင်ငံကနာတူနာကျွန်းကိုပိုင်ဆိုင်ရောက်ကြီးညာမထားပေမဲ့အနီးနားကရေပိုင်နယ်တွေကိုပိုင်ဆိုင်နေအကြောင်းပြောဆိုထားတာဖြစ်ပါတယ်။အင်ဒိုနီးရှားနဲ့လက်တလုံးအငင်းပွားနေတဲ့နယ်မြေပါဝင်တောင်တရုတ်ပင်လယ်ရေနယ်နိမိတ်အများစုကိုတရုတ်နိုင်ငံကပိုင်ဆိုင်ရောက်ကြီးညာထားပေမဲ့နိုင်ငံတကာကတော့တရားဝင်အသိမှတ်ပြုလက်ခံထားတာမျိုးတော့မရှိပါဘူး။
ဩစတြေးလျနိုင်ငံရဲ့တော်မြင်မာမှာလောင်ကျွမ်းနေတဲ့တော်မကြီးတွေနှစ်နိုင်နှစ်နှစ်ကင်တွယ်လာနိုင်တဲ့အချိန်မှာပဲဩစတြေးလျပြည်သူပြည်သားတွေနဲ့ထပ်တူရှိနေပါတယ်လို့ပိုယဟန်မကြီးဖရန်စစ်ကပြောဆိုလိုက်တယ်လို့ဩစတြေးလျအတွက်ဆုတောင်းမြတ်တာပို့ကြဖို့ပို့ထူးနဲ့လူလူတွေ့ဆုံပွဲမှာတိုက်တွန်းပြောကြားသွားပါတယ်။မိဘတင်နေကြတဲ့ဩစတြေးလျပြည်သူပြည်သားအလုံးသူတို့ရဲ့အခက်အခဲတွေကျော်လွန်နိုင်ဖို့ဖျားသခင်ကကိုကြီးဆောင်ရှားဖို့ဆုတောင်းပေးကြပါဆိုပြီးတော့ပိုယဟန်မကြီးဖရန်စစ်ကတိုက်တွန်းပြောဆိုသွားတာပါ။ပြည်ခဲ့တဲ့စက်တင်ဘာလကစပြီးတော့လောင်ကျွမ်းနေတဲ့တော်မကြီးတွေကြောင့်လူ26ထပ်မနဲ့တေဆုံခဲ့ရပြီဖြစ်တယ်လို့အင်ချေ2000ကျော်နဲ့မြေဧကတန်းနဲ့ချီလောင်ကျွမ်းခဲ့ရပြီဖြစ်ပါတယ
်ဗုဒ္ဓဦးနေညနေခင်ထိတ်တန့်ရနေတဲ့ဒေတာရင်းနဲ့နိုင်ငံတကာသတင်းတွေကိုကိုအောင်လွင်ဦးနဲ့နှမ်းလောင်တို့ပြောပြပေးသွားတာပါရှင်အခုဆက်ပြီးနားဆင်ကြရမယ့်သတင်းလွှာတွေထဲမှာတော့အမေရိကန်နဲ့အီရန်ကြားကစစ်ရေးတင်မာနေတဲ့အခြေအနေကိုပြောပြပေးသွားမှာပါအမေရိကန်တပ်ဖွဲ့တွေအခြေစိုက်ထားတဲ့အီရတ်နိုင်ငံကစစ်စခန်းတစ်ခုကိုဒီကနေ့ဗုဒ္ဓဟူးနေ့အစောပိုင်းမှာအီရန်ကပက်ထိန်တပ်မစ်ဆိုင်းဒုံးကျည်ဒရာဇင်ကျော်နဲ့ပစ်ခတ်ခဲ့ပါတယ်အီရန်ထိတ်တန့်စစ်ဗိုလ်ချုပ်ကြီးတဦးကိုအမေရိကန်ဘက်ကတုတ်တင်လိုက်ပြီးတဲ့နောက်အီရန်ဘက်ကလက်စားချေမယ်လို့ပြောကြားထားပြီးအခုလိုလက်တုပ်ပြန်ခဲ့တာဖြစ်ပါတယ်။အမေရိကန်နဲ့အီရန်ကြားပို့ပြီးတော့တင်းမာလာနေတဲ့အခြေအနေတွေအကြောင်းကိုတော့ VOA သတင်းတောက် Richard Green ပေးပို့ထားတဲ့သတင်းလွှာကိုကိုအောင်ကပြောပြပေးမှာပါရှင်။
အီရန်နိုင်ငံဘက်ဒက်မြို့တော်အနောက်ဘက်ကီလိုမီတာ60အကွာလောက်မှာရှိတဲ့ El Assis ခန်းနဲ့ခဒေတာအတွင်းမှာရှိတဲ့ Ibel Sis ခန်းကိုအီရန်ကပယ်တင်တဲ့ဒုံးနဲ့ပစ်ခတ်ခဲ့တာပါ။လွန်ခဲ့တဲ့သတင်းပတ်တောက်ကြာနေ့ကအမေရိကန်ဒရုန်းယာဉ်ရဲ့ပစ်ခတ်မှုကြောင့်ဘက်ဒက်လေးစိတ်မှာတည်ဆုံသွားတဲ့အီရန်ပိုချုပ်ကြီးခက်ဆမ်ဆိုလမန်နီရဲ့ဇာပနအီရန်မှာကျင်းပပြီးနိုင်ရီပိုင်းအကြာမှာပဲအခုလိုပစ်ခတ်တိုက်ခိုက်တာပါ။အခုတိုက်ခိုက်မှုအတွင်းအသေးအပြောက်ဘလောက်ရှိကြလဲဆိုတာကိုတော့အခုချိန်ထိတိတိကျကျမသိရသေးပါဘူး။အီရန်ဘက်ကတိုက်ခိုက်မှုပုံစံကိုချင်းချင်းချင်းချင်းနဲ့ရွေးချယ်ခဲ့တာဖြစ်ကောင်းဖြစ်မယ်လို့တော့အကဲခတ်တွေကသုံးသပ်ပါတယ်။မူဝါရာရေးရာကြံပေးအဖွဲ့ The Atlantic Council ကနိုင်ငံရေးသုံးသပ်သူ Thomas Warwick က
It appears as though the Iranians chose to respond with
မစ္စိုင်းနဲ့လှမ်းပစ်တဲ့လမ်းကိုအီရန်ဘက်ကအသေးချရွေးချယ်ခဲ့ပုံရပါတယ်။လက်တုံးပြန်တိုက်ခိုက်ရမှာတခြားစစ်သွေးကြွတွေကတဆင့်တိုက်ခိုက်တာမျိုးမဟုတ်ပဲ။ဓာတ်ရိုက်လက်တုံးပြန်တိုက်ခိုက်တာပါ။ IRGC အီရန်ပြည်ဆောင်တပ်နဲ့အီရန်ခေါင်းဆောင်ကြီးအာလီခါမီနီတို့ကအသေးချစီစဉ်ခဲ့ပုံရပါတယ်။အဲ့ဒါမှသာဘလောက်ထိကရှိစေချင်လဲဆိုတာကိုလည်းအတိအကျလုံးဆောင်နိုင်မှာပါ။
အီရန်နိုင်ငံသားရဲ့ဝန်ကြီးဂျဗက်ဇာရက်ကတော့အခုလိုတိုက်ခိုက်မှုဟာကိုကိုကိုခုခံကာကွယ်တဲ့အနေနဲ့သတိပေးပြန်လည်တိုက်ခိုက်တာလို့ Twitter မှာရေးသားပါတယ်။ဒီတိုက်ခိုက်မှုစစ်စင်ရေးကိုအာဇာနီဆော်လမန်နီလို့နာမည်ပေးထားပြီးတော့ IRGC Aerospace တပ်ဖွဲ့ကပစ်ခတ်တာဖြစ်တယ်လို့အီရန်ရုပ်မြင်သံကြားကလည်းကြေညာပါတယ်။အီရန်သမ္မတဟက်ဆန်ရူဟာနီကလည်းဒီကနေ့မှာပဲဒီအဆုံးစွန်လက်စားချေဖို့အထိတိုက်တွန်းသွားပါတယ်
။ Das Soleimani Aziz Moro
ကျွန်တော်တို့ဆူလိုင်မန်နီရဲ့လက်တွေကိုသူတို့ဖျက်လိုက်ကြပါတယ်ဗီဒီယိုတွေဓာတ်ပုံတွေဒီလေးစားတံမိုးထားစရာကောင်းတဲ့လက်ဆုံကိုသူ့ရဲ့ခန္ဓာကိုယ်နားမှာတွေ့ရရပါတယ်ဒါနဲ့ပတ်သက်လို့လက်စားချဖို့ဆိုရင်တော့အမေရိကန်တွေကိုဒီနေမီကနေမောင်းထုတ်ဖို့ပါဒေသတွင်းနိုင်ငံတွေအနေနဲ့တကယ်လက်စားချမယ်အဆုံးစွန်တုံ့ပြန်မယ်ဆိုရင်အမေရိကန်ကိုဒီဒေသကနေမောင်းထုတ်ဖို့နဲ့သူ့ရဲ့ကြီးကြော်ရန်စမှုတွေကိုအဆုံးသတ်အောင်လုပ်ပြရပါမယ်
အီရန်နိုင်ငံဒီအမျိုးကအမေရိကန်တန်ယုံကိုဝင်စီးခြင်း1989ခုနှစ်ကစလို့အခုဒီချိန်တိုက်ခိုက်မှုဟာအီရန်ကအမေရိကန်ကိုဓာတ်ရိုက်အကြဆုံးလက်တုံပြန်တိုက်ခိုက်တာဖြစ်ပါတယ်။အမေရိကန်သမ္မတဒေါ်နယ်ထရမ့်ကတော့တိုက်ခိုက်မှုနဲ့ပတ်သက်လို့အထူးကဲ့အကြဆုံးနဲ့ပျက်စီးဆုံးရှုံးမှုတွေကိုစစ်ဆင်နေကြောင်းနဲ့ဒီကနေ့ဗိုတဟူးနဲ့ဝါရှင်တန်မနက်ခင်းမှာကြေညာချက်ထုတ်ပြန်မှာဖြစ်ကြောင်း Twitter မှာရေးသားထားပါတယ်ခင်ဗျာ။
မောင်ပိုင်းရဲ့ရုပ်မြင်သံကြားနဲ့ရေဒီယိုစီစဉ်တင်ဆက်မှုတွေနဲ့ပတ်သက်လို့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ VOE ကနေပြီးတော့မြတ်တာဒေလက်ဆောင်ကဏ္ဍမှာဒေသချင်းတွေလက်ဆောင်ပါခြင်းနဲ့နောက်ပြီးတော့ကိုတွေးကြုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်လို့ကိုပိုင်းထင်မြင်ယူဆချက်တွေကိုရင်ဖွင့်စာရေးတင်ကြရဲဆိုရင်တော့ကျမတို့ VOE ကိုစာရေးသားဖို့ဖိတ်ခေါ်ပါရနော်စာလိုက်ကနေစာပို့မယ်ဆိုရင် VOE American တန်မြန်မာပိုင်းအစီအစဉ်လို့လိမ့်မှုပြီးတော့စာရေးတတာအမှတ်855ရန်ကုန်စာရိုက်ကြီးဆိုပြီးစာရေးသားနိုင်ကြပါတယ်။အီးမေးလ်ပေးဖို့မယ်ဆိုရင် bammi@voanews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးရေးနိုင်ပါတယ်။ Facebook အသုံးပြုတဲ့သူတွေအနေနဲ့လည်းကျမတို့ဒီမြန်မာပြည်ကပေးစာများအစီအစဉ်တွေအစာရေးတဲ့အခါမှာလည်း Facebook စာမျက်နှာမှာလာပြီးရေးသားနိုင်ပါတယ်နော်။ Facebook မှာ VOA မြန်မာပိုင်းစာမျက်နှာဖြစ်တဲ့ VOA Bammi News ဆိုတဲ့စာမျက်နှာကိုတွားပြီးတော့ကျမတို့စီကို message ပို့နိုင်တယ်လို့မျိုးမှတ်ချက်တွေလည်းလာပြီးတော့ရေးနိုင်ပါတယ်။တော်ရရှင်လေးစီကတုံ့ပြန်အကြံပြုလာကြမှာတွေကိုစောင့်မျှော်ကြိုးစွနေပါတယ်ရှင
်။ VOA ရဲ့ဗုဒ္ဓဟူးနေ့ညနေခင်းအစီအစဉ်တွေကိုမြို့တော်ဝါရှင်တန် DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်ရှင်။အခုမြန်မာပြည်မှာအပြစ်ရရေးငြိမ်းချမ်းရေးဆွေးနွေးနေကြတဲ့အခြေအနေကိုကြည့်ကြရအောင်ပါ။ဒီကနေ့နေပြည်တော်မှာကျင်းပတဲ့တနိုင်ငံလုံးအပြစ်ရစဲရေးသဘောတူစာချုပ် NCA အကောင့်ထဲဖော်မှုဆိုင်ရာညှိနှိုင်းအစည်းအဝေးမှာပြည်ထောင်စုငြိမ်းချမ်းရေးညီလာခံ27ရာစုပင်လုံးစရုပ်ထအစည်းအဝေးကို2020ခုနှစ်ပထမ၄လပတ်အတွင်းကျင်းပဖို့သဘောတူညီခဲ့ကြပါတယ်။အစည်းအဝေးတက်ရောက်လာတဲ့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်တော်အောင်ဆန်းစုကြည်ကလက်ရှိကျင်းပနေတဲ့ JICM အစည်းအဝေးဟာအရေးပါတဲ့မှတ်တမ်းဖြစ်တဲ့အကြောင်းနဲ့အချင်းချင်းကြားအရေးပါတဲ့ယုံကြည်မှုတည်ဆောက်ကြဖို့ကိုလည်းတိုက်တွန်းသွားပါတယ်ဒီသတင်းအပြည့်အစုံကို VOE မြန်မာပိုင်းသတင်းတောက်ကိုမိုးစောကပြောပြပါမယ်ရှင
်ဟုတ်ကဲ့တနိုင်ငံလုံးပြစ်ခတ်တိုက်ခိုက်မှုရစဲရေးသဘောတူစာချုပ် NCA အကောင့်ထဲဖော်မှုဆိုင်ရာညှိနှိုင်းအစည်းအဝေး JICM မှာနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါ်ဆန်းစုကြည်ကဒီကနေ့အစည်းအဝေးရဲ့အရေးပါမှုကိုအစည်းအဝေးအဖွဲ့မိန်ခွန်းမှာထည့်သွင်းပြောကြားခဲ့ပါတယ
်ဒီနေ့ဒီကရကျွန်တော်အားလုံးလည်းဒီကောင်ကြီးပန်းဆောင်နေတဲ့ညီညာရေးတွေနဲ့အတွက်ရေးပါတယ်မှတ်တယ်ဒီမှာပြီဒီနေ့ကြောက်ကလာပြီမှာဒီဝင်ဆွေးနွေးပွဲကိုပထမဆုံးအချိန်ရန်ရစတင်နိုင်ရဆုံးမှတစ်ခုဖြစ်သလိုဒီတော့ဆင်းရဲရဲနေလာတာ17ရာစုနဲ့ကျေလို့ဟိုအောင်းအောင်းနေနိုင်ငံရေးအနေနဲ့ပါပါရှိရှိရပ်ပါနေဖို့အတွက်အရေးကြီးတဲ့ကြိုးပမ်းချက်မှုလည်းဖြစ်ပါတယ်
JICM စည်းဝေးကိုဒေါန်ဆန်းစုကြည်နဲ့အတူဒုတိယတက်မတော်ကာကွယ်ရေးဦးစီးချုပ်ဒုတိယဗိုလ်ချုပ်မှူးကြီးဆိုဝင် NCA လက်မှတ်ရေးထိုးထားတဲ့လက်နက်ကိုင်အဖွဲ့10ဘွဲကခေါင်းဆောင်တွေပါဝင်တက်ရောက်ဆွေးနွေးခဲ့ကြတာဖြစ်ပြီးအချင်းချင်းကြားအရေးပါတဲ့ယုံကြည်မှုတည်ဆောက်ဖို့ပါဒေါန်ဆန်းစုကြည်ကတိုက်တွန်းပါတယ
်မတူညီတာတွေကိုတူညီလာအောင်ဒီဘက်ကအားလုံးညှိနှိုင်းနိုင်တဲ့နိုင်ငံတွေနဲ့အပြေရှားပြအောင်ပါဖြစ်ပါတယ်နေရာပိုင်းဆိုင်ရာပွဲလွဲမှုတွေကိုအပြန်အလှန်နားလည်မှုအပြာသာယုံကြည်မှုအခြေခံတွေနဲ့ညှိနှိုင်းကြနေလေဆိုရင်ပိုပြီးအဆင်ပြေချုံးပြပါလိမ့်မယ်။ဒါကြောင့်ဘာလို့ချင်းချင်းကြမှာအရေးပါတဲ့ယုံကြည်မှုတည်ဆောက်ရေးကိုလည်းမျက်ခြေမပြတ်ချဖို့တိုက်တွန်းပြောကြားလိုပါတယ်။
ဒီကနေ့ကျင်းပတဲ့အစည်းအဝေးမှာသဘောတူညီချက်၈ချက်ရရှိခဲ့တာပါ။ဒီသဘောတူညီချက်အရပြည်ထောင်စုငြိမ်းချမ်းရေးညီလာခံ21ရာစုပင်လုံးသရုတ်ထအစည်းအဝေးကိုလာမယ့်၄လအတွင်းပြန်လည်ကျင်းပနိုင်မှာဖြစ်ကြောင်းနိုင်ငံတော်အတိုင်ပင်ခံရုံးဝန်ကြီးဌာနညွှန်ကြားရေးမှူးချုပ်ဦးစောထေကအစည်းအဝေးပြီးသတင်းစာရှင်းလင်းပွဲမှာအခုလိုပြောပါတယ်။
ပြည်ထောင်စုငြိမ်းချမ်းရေးညီလာခံ21ရာစုပင်လုံးသရုတ်ထအစည်းအဝေးကိုဒီနောက်စက်တင်ဘာ25ရက်ပထမလီလာကလာတဲ့မှာကျမဘိုးဆိုပြီးတော့ကောင်းဆောင်တွေဆုံးဖြတ်ခဲ့ပါတယ
်ဒီလိုသဘောတူညီမှုရခဲ့တာကြောင့်တနစ်ကြော်ကြာရက်ဆိုင်ခဲ့တဲ့ငင်းချဲလုပ်ငန်းစဉ်ကိုတရားဝင်စတင်နိုင်တော့ပါဖြစ်ပါတယ်ဒါအပြင်2020ရွေးကောက်ပွဲအလွန်နဲ့ NCA လက်မှတ်မီထိုးသေးတဲ့အဖွဲ့တွေနဲ့ပတ်သက်ပြီးရရှိခဲ့တဲ့သဘောတူညီချက်ကိုလည်းအခုလိုဆက်ပြောပါတယ
်နောက်တစ်ခုက2020လောမှာဆက်ဆောင်ရွက်ငင်းချဲလုပ်ငန်းစဉ်ဆင့်ပြီးဆင်းလိုက်တော့ပဲပုံမှုတွေဒီပေါ်မှာလည်းကျွန်တော်တို့ဆောင်ရွက်ပါဆိုပြီး GS ကတတိယပေါ်ထွက်လိုက်ပါတယ်။နောက်ချက်ကတော့ကျွန်တော်တို့ဒီကျွန်တော်တို့ရဲ့ peace process မှာ SC ထိုးသေးတဲ့အဖွဲ့တိုင်းသားနဲ့ကန်ဖွဲ့စည်းတွေပါဝင်ဖို့ကျွန်တော်တို့ SC အခြေခံနဲ့ဆက်လက်ကြိုးပမ်းဆောင်ရွက်တော့ဆိုတဲ့အချက်ပေါ်မှာလည်းကျွန်တော်သဘောတူညီမှုရရှိခဲ့ပါတယ်။
ရရှိခဲ့တဲ့ကြံသဘောတူညီချက်တွေထဲမှာ NCA အခန်း3 4 6နဲ့ပတ်သက်ပြီးဆက်လက်ဆောင်ရွက်မဲ့အချက် NCA အကောင့်ထဲပေါ်ရာနဲ့ပတ်သက်ပြီးနှစ်ဦးနှစ်ဖက်ကြားမူပေါင်းသဘောတူညီချက်တွေရယူဖို့ပြည်ထောင်စုသဘောတူစာချုပ်အစိတ်အပိုင်း3ကိုချုပ်ဆိုဖို့ NCA စာချုပ်ပါဝေါ်ဟာရအဓိပ္ပာယ်ဖွင့်ဆိုချက်တွေကိုအလုံးအဖွဲ့ဖွဲ့ဆောင်ရွက်ဖို့စတာတွေပါဝင်ပါတယ်ပြီးခဲ့တဲ့2018ခုနှစ်မှာကျင်းပတဲ့ပြည်တော်စုငင်းချမ်းရေးညီလာခံ21ရာစုပင်လုံးတတိယအစည်းအဝေးပြီးတဲ့နောက်ငင်းချမ်းရေးညီလာခံဟာတနစ်ကြော်ကြာရန်နာခဲ့ပါတယ်ဒီလိုရန်နာခဲ့တာကတော့ပြည်တော်စုကခွဲမထွက်ရေးဆိုတာနဲ့တက်မတော်တစ်ခုတည်းဖြစ်ရေးမူပေါ်မှာအကြေအလဲမဆွေးနွေးနိုင်ခဲ့တာကြောင့်လည်းဖြစ်ပါတယ်လာမယ့်ညီလာခံမှာဒီချက်တွေထည့်သွင်းဆွေးနွေးနိုင်မလားဆိုတာကိုတော့တိုင်းသာလက်နက်ကိုင်အဖွဲ့တွေရဲ့ပြောရေးဆိုခွင့်ရှိသူဗိုလ်မှူးကြီးဆိုင်ငင်းကအခုလိုဖြေဆိုပါတယ
်ကိစ္စတော့တစ်ချိန်ချင်းမှာပါနေတဲ့အနေအားဖြစ်တယ်ဒါပေမဲ့ဒီခေါက်ချင်းမှာအနောက်လာမယ့်ညီလာခံချင်းမှာဆိုတဲ့မေးချာပြီးခုအဲ့လိုကျွန်တော်တို့ညှိနှိုင်းအလုပ်ညှိနှိုင်းရေးဘက်လို့ပဲညှိနှိုင်းတဲ့ပုံမှာဆက်ဆက်လာနေတဲ့ပုံရုံချီမှုပုံမှာလို့
NCA လက်မှတ်ရေးထိုးသေးတဲ့အဖွဲ့တွေပါဝင်လက်မှတ်ရေးထိုးရေးကိုအစိုးရရောလက်နက်ကိုင်အဖွဲ့တွေကပါကြိုးပမ်းသွားမှာဖြစ်ကြောင်းလည်းထည့်သွင်းပြောကြားခဲ့ကြပါတယ်။ NCA သဘောတူညီချက်အရပြည်ထောင်စုငြိမ်းချမ်းရေးညီလာခံကိုနှစ်နှစ်တစ်ချိန်ကျင်းပဖို့သဘောတူထားတာဖြစ်ပေမဲ့သဘောထားကိုလွှဲမှုတွေရှိနေတာကြောင့်2018ခုနှစ်ဇူလိုင်လမှာတတိယအကြိမ်အစည်းအဝေးကိုနောက်ဆုံးကျင်းပနိုင်ခဲ့တာဖြစ်ပါတယ်။
ကမိုးစော်ပြပြခဲ့တာပါရှင်အခုလိုအစိုးရနဲ့ NCA အပြည့်ရက်လက်မှတ်ထိုးထားတဲ့တိုင်းသာလက်နက်ကိုင်ဖွဲ့တွေငြိမ်းချမ်းရေးဆွေးနွေးနေတဲ့အချိန်ထဲမှာပဲ NCA မရေးထိုးနိုင်သေးတဲ့ရခိုင်လက်နက်ကိုင် AA နဲ့အစိုးရစစ်တပ်တွေကြားမှာတော့တိုက်ပွဲတွေပြင်းထန်နေစေပါဒီကနေ့ရခိုင်ပြည်နယ်မင်းပြားမြို့နယ်ထဲမှာတပ်မတော်နဲ့ AA တို့တိုက်ပွဲဖြစ်ခဲ့သလိုချင်းပြည်နယ်ပလောဝမြို့နယ်ထဲမှာလည်းမြင်းမြုပ်မိုင်းပောက်ကွဲမှုတွေကြောင့်ထိခိုက်ဒဏ်ရာရသူတွေရှိပါတယ်ရခိုင်ပြည်နယ်မြောက်ပိုင်းနဲ့ချင်းပြည်နယ်တွင်ကစီရေးပရိပခရရဲ့နောက်ဆုံးအခြေအနေတွေကို VOA မြန်မာပိုင်းသတင်းတောက်နိုင်ကိုအိမ်ကသတင်းပေးပို့ထားပါတယ်ရှင
်ဟုတ်ကဲ့ပါရခိုင်ပြည်နယ်မင်းပြားမြို့နယ်ခွားဆုံကျေးရွာနီးမှာမြန်မာစစ်တပ်နဲ့ရခိုင်လက်နက်ကိုင် AA ဖွဲ့တို့ကြားဒီမနေ့မှာတိုက်ပွဲပြင်းထန်ဖြစ်ပွားခဲ့တယ်လို့မင်းပြားဒေသခံလူကပြောပါတယ်
ဖြစ်တာတော့မနေ့ခုနကခွဲလာမှဖြစ်တာပေါ့နော်ခွားဆုံရွာနဲ့တင်းမုံဆောင်ရွာကြမ်းပြင်းထန်တယ်ဖြစ်တာကနိုင်ဝဲလောက်တော့ကြားလိုက်တယ်နိုင်ဝဲလောက်ပြင်းလာတာပေါ့နော်လေအနေစင်းနဲ့လာကြည့်တယ်ကျေတရိုင်းမကုန်းနဲ့ခေါဆောင်ရတယ်ကြတော့ဆစ်နှမန်ဆစ်သုံးမှန်လောက်ဝင်မှာကြတချို့ရာသားတွေတချို့ကဆွေးကြတယ်ဒီဘက်ကျွန်တော်မင်းသားမျိုးဘက်ကိုဆွေးလာတယ်ဘုနော်ဟိုတချို့ကနွားတွေကြီးကြီးပဲနေရာကြီးကြီးရဲ့စပါးတွေပါတယ်မရေတင်းရတဲ့လူတွေကကြံတာဘုနော
်တမတော်သတင်းမှပြန်ကြားရေးဖွဲ့တွေ့မှုဘူမှုချုပ်စုံမင်းထွန်းကတော့ဒီမနေ့မင်းပြားမျိုးနယ်ဘက်မှာအေးရခိုင်လက်နက်ကင်ဖွဲ့နဲ့တိုက်ပွဲဖြစ်ပွားကြောင်းအတည်ပြုပါတယ
်အဲ့ဒီခေါဆောင်ဘက်မှာတော့ဒီလိုဖြစ်ပျက်မှုရှိတယ်ဆိုတာသိရတယ်ဒီစိတ်တော့မသိရလို့ပါဗျာ
မနေ့ကလည်းမင်းပြားမျိုးရံမောင်တရားကနေတိုင်းဘဟုကိုကိုရိတ်ခါတင်ဖို့တဲ့တမတော်ရင်တန်းကိုဖားပြိုရွာနီးမှာအေးဘက်ကတိုက်ခိုက်တာတွေ့ရတယ်လို့မြင့်မြင့်ဒေသခံကပဲဆက်ပြောပါတယ်
အော်ပြော်ရတိုက်ပွဲရစစ်တဲ့ဘက်ကကောထောက်ပေါ်ကနဲ့စီးမင်းတော်တော့ရတယ်ထောက်ပေါ်ကမှနိုးစီရဆန်ရပြီးတော့ပေးရပါတယ်ဆရာမောင်တရားအောက်ကအစိုးရတင်ပေါ်ကနေပြီးတော့အဲမို့ကိုဖက်ကိုသွားတာကိုခေခံမင်းမိုးကတော့ကျွန်တော်ကဝေးရကြည့်ရတယ်မလို့ လမ်းတွေကိုကောက်တင်နေတော့တည်တယ်ကျွန်တော်တို့ပြရလင်းမကြရဟုတ
်တမတော်သတင်းမှပြန်ကြားရေးဖွဲ့တွင်မှုဘုံမှုချုပ်စုံမင်းထွန်းကတော့မနေ့ကဖားပြို့ရွာနေတမတော်ရင်တန်းတိုက်ခိုက်ခံရပြီးတမတော်ဘက်ကထိခိုက်မှုရှိခဲ့တယ်လို့ပြောပါတယ
်ကျွန်တော်ပြည်ကရင်နစီတော့ပြစီကြတယ်ပြန်နဲ့ဟိုထိခိုက်ဒဏ်ရာရှိမှုရှိပါတယ
်မနေ့ကနဲ့ဒီကနေ့မင်းပြမြို့နယ်တွင်ဖြစ်ပွားတဲ့တိုက်ပွဲတွေနဲ့ပတ်သက်ပြီးအသေးစိတ်ကိုမသိရသေးဘူးလို့အေအေပြောခွေရခိုင်ဒုက္ခကပြောပါတယ်ချင်းမီနယ်ပလက်ဝါမြို့နယ်ထဲကငှက်ရှားရွာမှာတော့မနေ့ကဘုံပောက်ကွဲမှုတစ်ခုဖြစ်ပွားခဲ့ပြီးအမျိုးသမီးတူထိခိုက်ဒဏ်ရာရရှိခဲ့တဲ့အတွက်စစ်သွေးဆေးရုံကိုပို့ဆောင်ပေးခဲ့ရတယ်လို့ပလက်ဝါမြို့နယ်တိုက်ပွဲရှောင်တဲ့သဘာဝဘေးကူညီရေးဖွဲ့တွင်မှဦးကျော်အောင်ကပြောပါတယ်
အချင်းများတော့ဒီမနက်ဟိုဟာမိုင်းရဲ့ဒီပေါ့မိုင်းစားတွေကဒီကနကူတက်မှာရှိနေတော့ပလဝမျိုးဒီတိတိဆေးရုံမှာတော့ဆင်းနေပြေဘူးအဲ့ဒါကြောင့်မလို့စစ်တွေကိုဆောင်ဝါလက်တော့သူတို့မှာငွေကြီးငွေကြီးကတော့ဟိုအခက်ခဲရှိနေတယ်ဒါမှကျွန်တော်တို့ဒီပလဝမျိုးပေါ်မှာရှိနေတဲ့သူငင်းတွေရောဒီကတိကနေဒီမှာရောက်တဲ့ဒီအလူရှင်တွေနဲ့တက်နံတလောက်ကူညီပြီးတော့စစ်တွေဒီမနက်ဟိုသွားတယ်သူနာမည်ကဒေါ်ခွေးတီအတက်က33နှစ်ရှိပြီတော့မှာသွားရင်းနဲ့တော့တယ်မှာပဲဟိုကဦးမန်းကြီးကြီးလည်းအဲ့လိုပဲပြောတယ
်ပောက်ခွဲတဲ့မိုင်းဟာပေဖွဲ့ကထောင်ထားတယ်ဆိုတာတော့မသိရှိသေးဘူးလို့ဆိုပါတယ်မနေ့ကလည်းရခိုင်ပြည်နယ်ဗူဒီတောင်မြို့နယ်ထိတ်တူပေါက်ကျေးရွာမှာမိုင်းတလုံးပောက်ကွဲခဲ့ပြီးကလေးငယ်လေးဦးသေဆုံးခဲ့ပြီးတော့ကျောင်းဆရာသူအပါအဝင်ကလေး6ဦးတန်ရာရရှိခဲ့ပါတယ်။တမတော်ဘက်ကတော့တာဟာအေအေဘက်ကနေထောင်သားတဲ့မိုင်းလို့ပြောဆိုနေတယ်လို့အေအေဘက်ကလည်းတမတော်ရဲ့မိုင်းလို့အပြန်အလှန်ဆွတ်ဆွဲနေကြပါတယ်။မြန်မာစစ်တပ်နဲ့ရခိုင်လက်နက်ကိုင်အေအေဖွဲ့တို့ကြားတနှစ်တာသွင်းဖြစ်ပွားခဲ့တဲ့တိုက်ပွဲမှာဒေသခံရွာသား120ကျော်သေဆုံးခဲ့ပြီး230ကျော်ထိခိုက်တန်ရာရရှိခဲ့တယ်လို့ရခိုင်လူမှုဖွဲ့တွေကစည်ရင်းပြစုထားပါတယ်။ဒီလကွန်ပိုင်းလောက်မှာအေအေပါဝင် NCA ပြည့်ရလက်မှတ်မရေးဆိုးနိုင်သေးတဲ့မြောက်ပိုင်းမဟာမိတ်တို့အဖွဲ့တွေနဲ့အစိုးရငင်းချမ်းရေးကော်မရှင်ဖွဲ့တို့အပြည့်ရရေးတွေ့ဆုံဆွေးနွေးဖို့စီစဉ်နေတယ်လို့သတင်းတွေပေါ်ထွက်နေပေမဲ့နှစ်ဖက်တိုက်ပွဲတွေကဖြစ်ပွားနေစေဖြစ်ပါတယ်။တမတော်အနေနဲ့ရခိုင်ပြည်နယ်တွင်းအေအေရခိုင်လက်နက်ကိုင်အဖွဲ့တည်ရှိမှုကိုလက်မခံသလိုအေအေဘက်ကလည်းရခိုင်ပြည်နယ်တွင်းအခြေချနိုင်ရေးကိုဥတီလှုပ်ဆောင်နေစေဖြစ်တာကြောင့်တွေ့ဆုံဆွေးနွေးရေးအောင်မြင်မဲ့အလားအလာနည်းပါးတယ်လို့နိုင်ငံရေးလှစ်လာသူတွေကပြောပါတယ်ခင်ဗျာ။
နိုင်ကိုရင်ပြောပြသွားတာပါရှင်။နောက်နှစ်နာရီကြာမှထုတ်လွှင့်ပေးမယ့်ညပိုင်းအစီအစဉ်တွေမှာတော့ထိတ်တန်းရောက်နေတဲ့ဒေတာတွေနဲ့နိုင်ငံတကာသတင်းတွေအပြင်ဥကျော်ဇန်သားရဲ့မြန်မာရေးသုံးသပ်ချက်လူမှုကျန်းမာရေးနဲ့အားကစားသတင်းလွှာစားတဲ့သတင်းပတ်စဉ်အစီအစဉ်တွေကိုနားဆင်ကြရမှာပါ။လိုင်းဒိုမီတာ1925 32လိုင်းလက်မီတာ190တို့ကနေတိုက်ရိုက်နားဆင်နိုင်ကြပါရဲ့ရှင်။အခုညနေပိုင်းထိတ်တန်းရောက်နေတဲ့ဒေသရင်းနဲ့နိုင်ငံတကာသတင်းအကျဉ်းချုပ်ကိုကိုအောင်လွင်ဦးကပြောပြပေးပါဦးမယ်ရှင်
။အမေရိကန်တပ်ဖွဲ့တွေခြေစိုက်ထားတဲ့အီရန်နိုင်ငံကလီတက်စကန်ကူကိုအီရန်နိုင်ငံကပက်ထင်းတဲ့မစ်ဆိုင်းတုံဒါဇင်နဲ့ချီပစ်ခတ်တိုက်ခဲ့ပါတယ်။အီရန်ထိတ်တန်းတပ်မတော်ကိုအမေရိကန်ကလေယောင်းကနေတိုက်ခတ်တုတ်သင်ခဲ့တဲ့ပေါ်လက်တုံပြန်မှုအီရန်ခေါင်းဆောင်တွေချင်းချောက်ပြီးရပိုင်းတွင်မှာပစ်ခတ်မှုဖြစ်ခဲ့တာပါ။ယရန်ဘာသာရေးခေါင်းဆောင်အယာတိုလာအလီခါမေနီကတော့အမေရိကန်ကိုပားရိုက်ပြီးလက်တုံပြန်လိုက်တဲ့တိုက်ခိုက်မှုဖြစ်နေပြောဆိုလိုက်တယ်လို့ဒေတာရင်းမှာအမေရိကန်အခြေချနေတာတွေကိုအဆုံးသတ်ချင်တတ်ပြီဆိုပြီးတော့လည်းပြောဆိုသွားပါတယ်။အမေရိကန်သမ္မတဒေါ်နယ်ထရန့်ကလည်းတိုက်ခိုက်မှုနဲ့ပတ်သက်လို့ဒီနေ့စောပိုင်းထုတ်ပြန်ပြောဆိုလိမ့်မယ်လို့ခန့်မှန်းထားပါတယ်။ယရန်ဝန်ကြီးချုပ်ယုံကတော့တိုက်ခိုက်မှုတွေအီရတ်တပ်ဖွဲ့တွေထိခိုက်သေးဆုံးမှုမရှိတဲ့အကြောင်းနဲ့အမေရိကန်ဦးဆောင်တဲ့မဟာမိတ်တပ်ဖွဲ့တွေလည်းထိခိုက်သေးဆုံးမှုတွေနဲ့မကြားတဲ့အကြောင်းပြောဆိုထားပါတယ်။ယူရနိုင်ငံတွင်အမေရိကန်နဲ့အီရန်တို့အပြန်အလှန်ပစ်ခတ်တိုက်ခိုက်မှုတွေနဲ့တင်းမာမှုတွေကြီးထွားလာနေတာတွေကိုရော့ကျအောင်လုပ်ကင်ကြဖို့နိုင်ငံတကာအစိုးရတွေကတိုက်တွန်းနေပါတယ်။လက်ရှိပစ်ခတ်တွေဟာဒေသရင်းအတွက်သမကအားလုံးပေါ်တည်ရောက်မှုရှိတဲ့အတွက်လက်နက်တွေသုံးပြီးတိုက်ခိုက်နေတာတွေကိုတွစ်ဆုံဆွေးနွေးကြဖို့ဥရောပကွန်ရှင်ဥက္ကဋ္ဌကတိုက်တွန်းနေတာပါ။ဒီချိန်ထဲမှာပဲပြည်ရှင်နိုင်ငံကြီးဝန်ကြီးကလည်းတုံးချီရင်တက်ခတ်တဲ့လိုရတီပေါ်ပြစ်တင်ရှုတ်ချခဲ့တာပါတရုတ်နိုင်ငံကြီးဝန်ကြီးဌာနပြောခွင့်ရပုဂ္ဂိုလ်ကလည်းအားလုံးထင်းထင်းသိမ်းသိမ်းလောက်ကင်ကြဖို့ဒီကနေ့ပဲတိုက်တွန်းသွားပါတယ်ယူရိုနိုင်ငံတရုတ်မျိုးတော်လေရင်ကွင်းကနေပြန်တက်လာပြီးမကြခင်မှာပဲပြစ်ချသွားခဲ့တဲ့ယူကရိန်းနိုင်ငံကလေကြောင်းပိုင်လေရင်ပေါ်မှာလိပ်ပါလာသူအားလုံးသေဆုံးသွားတဲ့အကြောင်းယူကရိန်းသမ္မတဗလာဒီမီယာဇယ်လင်စကီကဒီကနေ့ပဲအတည်ပြုပြောဆိုလိုက်ပါတယ်ကီးတဲ့169ယောက်နဲ့လေရင်ဝန်ထမ်းကိုလိုက်ပါလာတဲ့လေရင်ဟာကီယက်မြို့ကိုဥတီပြန်သမ်းမှုလေစိတ်ကထွက်ခွာလာခြင်းပြစ်ချခဲ့တာဖြစ်တဲ့အကြောင်းယူကရိန်းဝန်ကြီးချုပ်ကလည်းပြောဆိုခဲ့ပါတယ်
ဗိုလ်ထုံးနေညနေခင်းထိတ်တန်းရောက်နေတဲ့ဒေသရင်းနဲ့နိုင်ငံတကာသတင်းအကျဉ်းချုပ်ကိုကိုအောင်လွင်ဦးပြောပြပေးသွားခဲ့တာပါရှင်။အခုညနေအစီအစဉ်ထုတ်လုပ်ရမှုကကိုအောင်အောင်ဖြစ်ပြီးအသံဖတ်အင်ဂျင်နီယာကတော့ Dexter Wondirat ဖြစ်ပါတယ်။အခုကျွန်မတို့အသံလွှင့်နေတဲ့ရေဒီယိုအစီအစဉ် PP ချင်း Intercept 70နဲ့ Mia 73တို့ကနေတိုက်ရိုက်ထုတ်လွှင့်ပေးမယ် VOE ရဲ့နေ့စဉ် TV အစီအစဉ်ကိုလည်းကြည့်ရှုနိုင်ကြပါတယ်။ VOE သောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးကိုရစိတ်ပါရှင်လန်းချမ်းမြေ့ကြပါစေ။ကျွန်မခွာညိုပါရှင်။
This program has come to you from the Voice of America, Washington. From Washington, this is